ဒေါက်တာအေးမောင်ခင်ဗျရခိုင်မျိုးသားပါတီ ANP ရဲ့နှစ်ရက်တာဘိုးအလုံးမှုဆောင်ကော်မတီစည်းဝေးမှာဘာတွေများဆွေးနွေးခဲ့ကြလဲခင်ဗ
ျဘိုးအလုံးမှုဆောင်ဖွင့်စည်းဝေးကိုကျင်းပတာပ
ါဟုတ်ကဲ့ခင်ဗျအ
ဲ့တော့ကျင်းပတဲ့အခါမှာကျွန်တော်တို့ကဘိုးအလုံးမှုဆောင်ဖွင့်ဝင်၃၉ဦးရှိပါတယ်22ဦးတက်ရောက်တာမို့လို့ကျွန်တော်တို့အထမြောက်တယ်ဆိုကျွန်တော်တို့ကြေညာပြီးမှာရွေးကောက်ပွဲနဲ့ပတ်သက်လို့ကျွန်တော်ရဲ့ပါတီမူဝါဒနဲ့ဆောင်ရွက်မဲ့လုပ်ငန်းစဉ်ကိုကျွန်တော်တို့မူတည်ပါတယ်now UNA MBF လို့နဲ့ရှင်းဆက်ထားတဲ့ဥစ္စာနဲ့ပတ်သက်လို့ကျွန်တော်တို့ရှင်းဆက်သွားမယ်လုပ်ငန်းတွေကိုကျွန်တော်တို့ထုံးကပ်ဆုံးဖြတ်ပါတယ
်ဟုတ်ကဲ့ဒီနေ့အတာဘိုးအလုံးမှုဆောင်ကော်မတီဆွေးရနေပြီးတော့ဘာတွေများဆုံးဖြတ်ချက်ချနိုင်ခဲ့ပါလဲခင်ဗျအ
ဲဆင်းရဲဆုံးဖြတ်ချက်တွေကတော့ကျွန်တော်တို့ရပါတယ်အဲဒီကထူးခြားတာလေးနှစ်ခုလို့ရှိတာပေါ့နော်တိုင်းသားညီများနဲ့ချစ်ဆက်ခဲ့တဲ့ရခိုင်မျိုးသားပါတီမတိုင်ခင်တုန်းက RNDP ဆိုတာရှိခဲ့တယ်နောက် UNA နဲ့ချစ်ဆက်တဲ့ ALD ဆိုတာရှိတာပေါ့အခုလည်းကျွန်တော်တို့ဒီကိုချမ်းသူချမ်းလေးကမဟာမိတ်ချစ်ဆက်မှုရှိနေကြပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဒီညီနောင်တိုင်းသားများပါတီဘက်ကလည်းကျွန်တော်တို့ကိုတက်တက်တာတခုပြောဆိုတဲ့သဘောနဲ့တောင်းဆိုတာဒီနေ့အပြင်ဘိုးကော်မတီစည်းဝေးကိုတော့ပြင်ကျွန်တော် 2015 ဧပြီလလောက်ကိုပန်းပါတယ်အဲ့ဒီကလာချီကြီးဝဲချင်းပဲလေကစပြီးတော့ကျွန်တော်တို့ကမဟာအမိတ်ချိတ်ဆက်မှုအားလုံးကို suspend လုပ်ပါတယ်။တနည်းအားဖြင့်ကျွန်တော်တို့ကကိုဆိုင်းငံ့ထားတဲ့သဘောပါ။အဲဒါကြောင့်ကျွန်တော်တို့ဒီခိုင်လို့သားပြည်ရဲ့မိဘပါတီများနဲ့ချိတ်ဆက်မှုအားလုံးဟာကျွန်တော်တို့ဆိုင်းငံ့ထားပါတယ်။ချိတ်ဆက်မှုအောင်ရမှုအားလုံးဟာတဦးချင်းဆောင်ရမှုအားလုံးဟာပါတီဘိုလ်လုံးမှုဆောင်ပွင့်နဲ့မပတ်သက်ဘူး။ဒီခိုင်မျိုးသားပါတီနဲ့မပတ်သက်ဘူးဆိုတဲ့သဘောနဲ့ကျွန်တော်တို့သွားဖို့ဆုံးဖြတ်ပါတယ်။လာမယ့်ကာလမှာ2015 November တရက်လောက်မှာပြင်ပနိုင်ဖို့ရှိတဲ့ရွက်ောက်ပွဲမှာတော့ကျွန်တော်တို့ရခိုင်မျိုးသားပါတီကိုစားပြုရှင်ပြန်ကြမယ်ပိုစတီလောင်းတွေနဲ့ပတ်သက်လို့ကျွန်တော်ရဲ့ညီလာခံကသတ်မှတ်ထားတဲ့မူစေချက်ရှိပါတယ်မူစေချက်ကိုအခြေပြုပြီးမှကျွန်တော်တို့ပနာမစီစီရွေးချယ်အဖွဲ့တို့ဘာလို့ကိုကျွန်တော်တို့ဘလို့ဖွင့်မယ်ဆိုတာမျိုးကိုဆုံးဖြတ်နိုင်ခဲ့ပါတယ် Now ဒီအဖွဲ့ကိုကြီးကြပ်နိုင်မယ်ရွေးချယ်ရေးဘိုးရွေးချယ်ရေးကြီးကြပ်မှုအဖွဲ့တွေကိုလည်းဘလို့ဖွင့်မယ်ဆိုတာမျိုးကိုကျွန်တော်တို့ဒီနိုင်ဆုံးဖြတ်နိုင်ခဲ့ပါတယ်ကိုစရီလောင်းတွေနဲ့ပတ်သက်လို့လည်းဘလို့ရေးတွေးတွေကိုရှိတဲ့ပုံစံတွေကိုရွေးချယ်နေဆိုရက်မူလေးတွေကိုကျွန်တော်တို့ဆင့်ချင်းဆွေးနွေးနိုင်ခဲ့ပါတယ
်ကျွန်တော်ရုပ်ဝင်နဲ့ပတ်သက်ပြီးတော့ပါတီ CEO တွေကဘလို့လှုပ်ဆောင်သွားပုံများရှိပါလဲခင်ဗျာ
ကျွန်တော်တို့ကနိုဝင်ဘာလ1ရက်ကိုမှန်းတယ်မှန်းတဲ့အခါမှာဟိုရုပ်ောက်ပွဲကော်မရှင်ကနိုဝင်ဘာ1ရက်မှတန်ခင်ရက်9ရက်လောက်မှာရုပ်ောက်ပွဲကျင်းပမယ့်နေ့ကိုကြေညာနိုင်တယ်အဲ့ဒီမှာလည်းပဲမင်းဆွေစည်းရုံးကာလရက်6ရက်တတ်မှတ်လို့ရှိရင်ကျွန်တော်တို့ရဲ့ဘတ်တော့ကိုစီလောင်းတွေကိုဒီနေ့နောက်ဆုံးပြင်ပြပေးရမယ်ဆိုတာမျိုးကိုကြေညာလာနိုင်တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကမြို့နေတိုင်းကရွေးကောက်ပြင်မြောက်ခံမဲ့ကျွန်တော်တို့ကိုစီလောင်းတွေကိုဘလို့ရွေးရှင်မယ်ဆိုတဲ့အမူတွေမှာပါတဲ့အတိုင်းကျွန်တော်တို့ဆောင်ရွက်ဖို့ကိုစဉ်းစားသတ်မှတ်ပြီးတည်ပြုနိုင်ခဲ့ပါတယ်။နေ့အဖြစ်ကျွန်တော်တို့မှာမြို့နေကော်မတီတွေရှိပါတယ်။အဲဒီမြို့နေကော်မတီမြို့နေပါတီကနေကျွန်တော်တို့ကပြည်နယ်ဘတ်တော့ကိုစီလေးဖြစ်ဖြစ်ပြည်ထောင်စုဘတ်တော့ကိုစီလေးဖြစ်ဖြစ်ကိုအခြေပြုပြင်ပြဖို့လိုအပ်ပါတယ်။ခရလေးကိုမြို့နေမှာကျွန်တော်တို့ကဒီစစ်စစ်ရွေးချယ်ရေးအဖွဲ့ကသွတ်တော်ကိုယ်စားလှယ်လောင်းမလုပ်တဲ့ပုံစံတွေကပနာမစစ်စစ်ပြရမှာဖြစ်ပါတယ်အဲ့လိုစစ်စစ်ပြမှာဘဟုသွတ်တော်ကိုယ်စားလှယ်လောင်းစစ်စစ်ရွေးချယ်ရေးအဖွဲ့ကိုပြင်ပြရမှာပြင်ပြပြီးသားဥစ္စာတွေကိုဘိုလ်လုံးမှုဆောင်ပွင့်မှာအတည်ပြုပြီးမှတကယ်လို့ဒီနေ့သွတ်တော်ကိုယ်စားလှယ်လောင်းဖြစ်ရှင်ပြိုင်မဲ့ပုံစံတွေဟာတမျိုးနေမှာအမတန်များပြားနေလို့ရှိရင်ကျွန်တော်တို့ကအခြေခံမှုမှာပါတဲ့အတိုင်းပဲရွေးကောက်ပွဲတစ်ခုကိုကြိုလုပ်ဖို့ရှိပါတယ်အဲ့လိုလုတ်တဲ့ခါမှာကြီးကြပ်နိုင်အောင်လဲဘိုးလုံးမှုဆောင်ဖွဲ့ကဥက္ကဋ္ဌဖွဲ့က2ဦးအတွင်းရင်းဖွဲ့က2ဦးနောက်ဗနာရေးကော်မတီနောက်ဒီစီရင်စီဖွဲ့က2ဦး2ဦးရစီနဲ့ခရိုင်ကိုစားစုတဲ့ပုဂ္ဂိုလ်တွေပါတဲ့7ဦးပါတဲ့ကြီးကြပ်မှုကော်မတီဖွဲ့ပြီးမှကျွန်တော်တို့ရွက်ကောက်ပွဲအကြိုတစ်ခုလုပ်ဖို့ရှိပါတယ်အဲ့ဒီသဘောနဲ့ပြည်နယ်သက်တော်ကိုယ်စားလှယ်ကိုရွေးသလိုပဲပြည်ထောင်စုသက်တော်ကိုယ်စားလှယ်နောက်နေရာတွေလည်းပဲကျွန်တော်ကပါတီကိုစားပြုသတ်မှတ်နိုင်အောင်ပထမညှိနှိုင်းပြီးကျွန်တော်တို့ရွေးချယ်ဖို့လုပ်ပါမယ်တကယ်လို့ညှိနှိုင်းရွေးချယ်တာရှင်းမပြေဘူးဆိုရင်ကျွန်တော်တို့ကမေးပေးရွေးချယ်တဲ့စိတ်နဲ့ပါတီကိုစားပြုတဲ့နော်ခြေတော်စုသက်တော်ကိုယ်စားလှယ်လောင်းတွေကိုကျွန်တော်တို့ရွေးချယ်ဖို့ကျွန်တော်တို့မူကြမ်းအားဖြင့်ဆုံးဖြတ်ထားကြပါတယ
်ဆရာတို့ဒီယူကော့ပွဲမှာ2015ယူကော့ပွဲမှာကျွန်တော်တို့ရခိုင်ပြည်နယ်ပြင်ဘင်းဒေသတွေမှာအဓိကထားရှင်းပြသွားဖို့ရှိတယ်ခင်ဗ
ျကျွန်တော်ရယူကော့ပွဲမဟာဗျူဟာက2မျိုးရှိပါတယ်တစ်ချက်အကောင့်ချက်ဖွဲ့စည်းပုံကိုပြင်ဆင်နိုင်မလားပြင်ဆင်နိုင်ရင်ပုံမှန်160ပြင်မှာညွန်တဲ့ခိုင်ပြည်နယ်ပါလီမန်ကနေတရိပ်ခိုင်ပြည်နယ်ကိုအုပ်ချုပ်မဲ့ဝန်ကြီးချုပ်ကိုရွေးချယ်နိုင်မလားအဲ့လိုရွေးချယ်နိုင်တဲ့ဖွဲ့စည်းပုံမျိုးကိုပြင်ဆင်နိုင်ရင်နောက်ရန်စတာနဲ့ပတ်သက်လို့ကျွန်တော်တို့ဟာဇုံတစ်ခုတိုင်းတာဖြစ်ပြည်နယ်ရဲ့ပိုင်ခွင့်ရရင်ကျန်တဲ့ taxation ကိုရရင်ပြည်နယ်ဘဟုပြုတဲ့ကျွန်တော်တို့ရဲ့ရုပ်ကပွေမဟာဗျူဟာဟာချစ်ပေါ်လာပါလိမ့်မယ်တို့မဟုတ်ဖွဲ့စည်းပုံခြေခံဥပဒေကိုမပြင်ဆင်နိုင်ခဲ့ဘူးဆိုရင်ကျွန်တော်ရဲ့မဟာဗျူဟာရေမှန်းချက်ဟာ အပြောင်စုဖြစ်နိုင်ခြေရှိပါတယ်ဒီနေ့မှာတလာနိုင်တဲ့ဒီနေ့ဝန်ကြီးချုပ်ဦးတွေးဆောင်ရွက်နိုင်တဲ့ကိုစားပြုဖို့ပြင်ရအောင်ကျွန်တော်တို့ဝမ်းရံပေးဖို့ညွှန်မှန်းထားပါတယ်
ဟုတ်ကဲ့မြတ်ဆရာဒေါက်တာအေးမာကိုကျွန်တော် RFA အထူးအကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့